ောက်ချနေခဲ့ကစားတဲ့ဝိုးစ်နဲ့မန်စီးတီးတို့ပွဲမှာမန်စီးတီးအသင်းအဝေးခွင်မှာအရင်နေသွားတာကြောင့်ဒုတိယအဆင့်ကလက်စတာစီးတီးကိုဖြုတ်ချနိုင်တဲ့အခွင့်အလမ်းလက်လွတ်သွားပါတယ်။ပွဲစဉ်12မိနစ်မှာမန်စီးတီးအသင်းကမိုရယ်စ်အနီးကပ်ပြပြီးအထုတ်ခံလိုက်ရတာကြောင့်ပွဲပြီးတဲ့အထိ10ရောင်းနဲ့ကစားပြီးအရင်နေသွားတာပါ။မိုရယ်စ်အထုတ်ခံရပြီး13မိနစ်အကြာမှာစတာလင်ရဲ့သွင်းဂိုးနဲ့မန်စီးတီးကအဖွင့်ဖို့ရပါတယ်။တခါမိနစ်50မှာလည်းစတာလင်ရဲ့သွင်းဂိုးနဲ့ပဲဒုတိယဂိုးရပြီးနှစ်ဂိုးပြတ်နဲ့ဥဆောင်ကစားနေခဲ့ပြီးတဲ့နောက်အင်ရှင်ဝိုးစ်အသင်းကချီပါဂိုးရည်အနိုင်ဂိုးကိုပါသွင်းယူသွားတာပါ။ဘူးအတွက်ဂိုးလေးကို55မိနစ်မှာထရူ72မိနစ်မှာဒီမင်းနက်စ်နဲ့69မိနစ်မှာဒိုဝါဒီယိုကသွင်းပေးတာပါမန်စီးတီးဟာဒီပွဲရင်းနေသွားတာကြောင့်တယူကြောင်ရင်းနဲ့ဒုတိယနေရာရောက်နိုင်မယ့်အခွင့်အလမ်းကိုလက်လွတ်သွားပြီးလက်ဆန်နောက်မှာတမှတ်အကွာနဲ့တတိယအဆင့်မှာပဲဆက်ရှိနေပါတယ်ဇီယာထိကစတိဦးဆောင်နေတဲ့လီဗာပူးအသင်းကတော့အထိတ်အင်းတွေထဲမှာကစားပွဲတစ်ပွဲရော့နေတဲ့အပြင်ဒုတိယနေရာကလက်စတာကို73မှာချက်ထားပါတယ်ဒီနေ့မှာတော့ Brighton နဲ့ Bournemouth, Southampton နဲ့ Crystal Palace, Newcastle နဲ့ Everton, Watford နဲ့ Villa,Norwich Spa, West Ham, Leicester, Burnley, Manchester United တို့ပွဲစဉ်20ရှင်းနိုင်ကြသောဖြစ်ပါတယ်ခင်ဗျာ